ရေကူးတန်လွှင့်ရဟောင်းမြေနေရာကိုပုပ်ပလိကထံလွှဲပြောင်းပေးမဲ့ကိစ္စဟာမိမိအကျိုးစီးပွားမပါဝင်ကြောင်းပြန်ကြားရေးဝန်ကြီးဦးရဲထွတ်ကဒီနေ့ပြည်အောင်သူလွှတ်တော်မှာရှင်းပြခဲ့ပါလေ။ဒါအပြင်အဲ့ဒီမြေနေရာလွှဲပြောင်းပေးမဲ့ကိစ္စနဲ့ပတ်သက်ပြီးဖွဲ့စည်းပုံအခြေခံဥပဒေကိုဖောက်ပြက်တာတွေရှိမယ်ဆိုရင်အချိန်မရွေးအရေးယူနိုင်ကြောင်းအခုလိုပြောခဲ့ပါလေ
။တကယ်လို့အဲ့ဒီမှာစီမံခန့်ခွဲမှုကိုကျွန်တော်ဆောင်ရွက်တဲ့အခါမှာကျွန်တော်ဒီပုဂ္ဂိုလ်ရဲ့အကျိုးစီးပွားပါတယ်ကျွန်တော်ဟာအဂတိလိုက်စားမှုရှိတယ်ဆိုရင်ကျွန်တော်တို့အချိန်မရွေးကျွန်တော်အရေးယူခံနိုင်ပါတယ်ဒီနေရာမှာကျွန်တော်နိုင်ငံရေးကိုတင်ပြချင်တာကကျွန်တော်ပြန်ကြားရေးဝန်ထမ်းတဲ့လုပ်ငန်းတွေလုပ်တဲ့အခါမှာစုံကျွန်တော်ရဲ့စုံဖြတ်ချက်တွေဒီမာကျင်မမယ်မှန်ကျင်မမယ်အားနည်းမှုမှရှိကောင်းရှိနိုင်ပါတယ်တိုးတော့တေးကြတာတခုကတော့ကျွန်တော်မှာကိုကြီးကိုတာကြိုးစီပွားကျွန်တော်လုံးဝမရှိဘူးကျွန်တော်ဇနီးရောကျွန်တော်သားသမီးရောမီဒီယာလုပ်ငန်းလုပ်တာမရှိပါဘူးပြန်ကြားရေးမှာလာပြီးတော့ပစ္စည်းရောင်းတဲ့ထဲမှာလည်းကျွန်တော်ဇနီးတွေသားသမီးတွေမပါပါဘူးခင်ဗျဒါမှလို့ကျွန်တော်မှာကျွန်တော်ရဲ့အတွေ့အကြုံနုနယ်မှုကြောင့်ကျွန်တော်စုံဖြတ်ချက်တွေမှာလွဲချော်ကောင်းလွဲချော်နိုင်ပါတယ်ထောက်ပြစရာရှိကောင်းရှိနိုင်ပါတယ်တိုးတော့တေးကြတာတော့ကိုချင်းတရားနဲ့ကိုရိုးစီပွားနဲ့ပတ်သက်ရင်တော့ကျွန်တော်မှတ်ချောက်တင်ခံနိုင်ပါတယ
်အဲ့ဒီမြေနေရာတင်နာခေါ်ယူမှုကိုစိုင်းငံ့ထားဖို့ပြည်တော်စုလွှတ်တော်ကဆုံးပြတ်ထားတာဖြစ်ပါလေပြည်တော်စုလွှတ်တော်ရဲ့ဆုံးပြတ်ချက်ကိုမလိုက်နာတာဟာဖွဲ့စည်းပုံအခြေခံဥပဒေကိုဖောက်ပြက်ရာရောက်တယ်လို့ပါဝင်ဆွေးနွေးခဲ့တဲ့လွှတ်တော်ကိုယ်စားလှယ်တချို့ကထောက်ပြဆွေးနွေးကြပါလေအမျိုးသားလွှတ်တော်ကိုယ်စားလှယ်ဥဖုံးမြင့်အောင်ကလွှတ်တော်ရဲ့ဆုံးဖြတ်ချက်ကိုမလိုက်နာတာဟာလွှတ်တော်နဲ့ပြည်တော်စုအစိုးရအဖွဲ့ကြားမှာအပြန်အလှန်ထိန်းချုပ်ရမယ့်မူကိုပယ်ဖျက်ရာရောက်တယ်လို့အခုလိုဆွေးနွေးခဲ့ပါလေ
ပြည်တော်စုလွှတ်တော်ကဆုံးဖြတ်ချက်ကဆိုင်းငံ့မှုဆုံးဖြတ်တယ်ပြည်တော်စုဝန်ကြီးကဒီလုပ်ငန်းရှင်တွေနဲ့ဆက်ပြီးမိတ်ဆက်တင်ပြရဆွေးရတဲ့ခွဲကတော့လွှတ်တော်နဲ့ပြည်တော်စုဆိုးရနေတာတောင်တစ်ဖက်မြောက်တစ်ဖက်ဖြစ်နေပါပြီဖွဲ့စည်းပုံအခြေခံဥပဒေရဲ့အဓိကနှစ်သာရဖြစ်တဲ့အပြန်အလှန်ထိန်းချုပ်မှုဟိုပျက်ပြယ်သွားပြီဖြစ်ပါတယ်ဒါကြောင့်ပထမပြဿနာဖြစ်တဲ့ရေကူးရေဆက်ရုံဝင်တဲ့ပိုးပြီးကြီးတဲ့ဒုတိယပြဿနာဖြစ်တဲ့ပြည်တော်စုလွှတ်တော်နဲ့ပြည်တော်စုဆိုးရဟာအပြန်အလှန်ထိန်းချုပ်မှုမရှိဘူးဆိုတဲ့ဒုတိယပြဿနာပေါ်ပေါက်လာပါပြီခင်ဗျာလေးစားပါတော့နားခိုင်းခင်ဗျာပြည်တော်စုတို့ရဲ့ဆုံးဖြတ်ချက်ကိုလည်းကျွန်တော်ခြားပြီးဖြစ်တဲ့အတွက်ထပ်မံချကြမလို့ပါဘူးပြည်တော်စုဝင်ကြီးကလည်းဒီလူတွေနဲ့ပတ်သက်လို့မိတ်ဆက်တင်ပြပွားဖြစ်တဲ့အတွက်ကျွန်တော်ဖွဲ့စည်းပုံချေခံဥပဒေရဲ့အဓိကနှစ်သာရဖြစ်တဲ့ဖောက်ပြက်ကျူးလွန်ကြီးဖြစ်တဲ့အတွက်ကျွန်တော်တို့ပြည်တော်စုလွှတ်တော်ကိုယ်စားလှယ်အားလုံးကဆွဆွဲပြစ်တင်ဝင်တာရှိပါကြောင်းတင်ပြပါတယ်ကျေးဇူးတင်ပါတယ
်ပြည်သူလွှတ်တော်ကိုယ်စားလှယ်ဒေါက်တာတော်မေဝင်းမြင့်ကပြည်ညာရေးဝင်ကြီးဌာနဟာတင်နာခွဲယူတဲ့လုပ်ငန်းစဉ်နဲ့ပတ်သက်ပြီးပြည်တော်စုလွှတ်တော်မှလာရောက်ရှင်းလင်းတင်ပြတာမရှိဘဲဆောင်ရွက်တာဟာဖွဲ့စည်းပုံအခြေခံဥပဒေကိုချိုးဖောက်ရာရောက်နေတယ်လို့သိနှွေခဲ့ပါလေ
ပြည်တော်စုလွှတ်တော်ဤအတီးပြုတ်ဆုံးဖြတ်ချက်ကိုဆန့်ကျင်ပြီးနိုင်ငံတော်အကျိုးအတွက်စီမံဆောင်ရွက်သွားမည်ဖြစ်ကြောင်းဆောင်ရွက်မိတာဖြစ်ကြောင်းဆိုလိုသည်မှာအလွန်အောပွဲဖြေကြားချက်ဖြစ်နေပါတယ်တင်နာခေါ်ယူခြင်းတင်နာစီစီရွေးချယ်ခြင်းများသည်မိမိတို့ဝန်ကြီးဌာန၏စီမံခန့်ခွဲမှုအာဏာအတွင်းမှသတ်မှတ်စည်းကမ်းချက်များနှင့်ဤဆောင်ရွက်သည်ဟုညွှန်ကြားဤစာတွင်ဆိုတော်လဲရင်းတင်တာခေါ်သည့်လုပ်ငန်းစီမံကြီးတစ်ခုလုံးမှာပြည်တော်စုလွှတ်တော်သို့လုံးဝအသိပေးတင်ပြခဲ့ခြင်းမရှိဘဲဆောင်ရွက်ခဲ့ခြင်းမှာဖွဲ့စည်းပုံအခြေခံဥပဒေကိုစန့်ကျင်ရာရောက်နေပါတယ်ဥပဒေကိုမျက်ကွယ်ပြုရလဲရောက်နေပါတယ
်အဲ့ဒီရေကူးအတန်လွှင့်ရုံဟောင်းမြေနေရာဟာမြေက90လောက်အကျယ်ရှိပြီးမြန်မာကျပ်ငွေဘီလီယံ300တန်ကျပ်ရှိတဲ့မြေနေရာကိုတင်နာအောင်သူကကျပ်50ဘီလီယံသာရင်းနှီးမှဖြစ်တဲ့အတွက်နိုင်ငံတော်အတွက်ကျပ်ပီလီယံ200ကျော်နစ်နာနေတယ်လို့ဦးအောင်သိန်းလင်းကပြီးခဲ့တဲ့မေလကတင်ပြဆွေးနွေးခဲ့ပါတယ်လွတ်တော်ကိုယ်စားလှယ်ဒေါကင်ဆန်းလိုင်ကနိုင်ငံတော်နဲ့နိုင်ငံသားအတွက်အကျိုးရှိတဲ့ကိစ္စဆိုရင်ပြည်တော်စုလွတ်တော်ကိုအစိုးတရက်တင်သွင်းရမှာဖြစ်ကြောင်းအခုလိုဆွေးနွေးခဲ့ပါတယ
်ပြန်ကြားရေးဝန်ကြီးဌာနအနေနဲ့နိုင်ငံတော်အတွက်အကျိုးများရှိမဲ့စီမံကိန်းတစ်ခုကိုဆောင်ရွက်ချင်တယ်ဆိုရင်တင်နာမခေါ်မီကပဲပြည်တော်စုလွတ်တော်မှာစိတ်ပါဝင်စားသူလွတ်တော်ကိုယ်စားလှယ်များတက်ဆိုင်ရာကော်မတီများနဲ့parliamentary hearing လုပ်တဲ့လုံးဝမှာပဲဖြစ်ပါတယ်လုံလဲလုံးတင်ပါတယ်ပြည့်ပြည့်စုံစုံကြည်ကြည်နက်နက်ကြည်ကြည်လဲလဲဆွေးနွေးရမှာလည်းဖြစ်ပါတယ်နိုင်ငံတော်အကျိုးအတွက်ဆောင်ရွက်တင်တယ်လုံပိုင်ခွင့်ပေးတင်တယ်လို့ဆုံးဖြတ်ခဲ့ရင်လွတ်တော်ကိုအစိုးတရအနေနဲ့ဝင်းကြီးကိုယ်တိုင်ကတော့၎င်းလွတ်တော်အနေနဲ့တော့၎င်းတင်သွင်းရမှာဖြစ်ပါတယ်ဒီလိုလွတ်တော်မှာကြည်ကြည်လဲလဲဆွေးနွေးနိုင်တဲ့အခွင့်အရေးရှိပါရဲ့နဲ့လုံတင်တဲ့လုံးရမယ်အလုပ်တစ်ခုကိုနီးလန်းတကြမဆောင်ရွက်ခဲ့တာကိုကျမတို့တွေ့ရပါတယ်
။ဒါအပြင်ကုမ္ပဏီတစ်ခုကိုရာသေလိုတဲ့ရွေချက်နဲ့တင်နာစည်းကမ်းတွေကိုတတ်မှတ်ထားတာဖြစ်တယ်လို့လည်းဥအောင်သိန်းလင်းကဆွေးနွေးထားပါလေ။ဥအောင်သိန်းလင်းကကုမ္ပဏီနာမည်ကိုထည့်သွင်းပြောဆိုထားခြင်းမရှိပေမဲ့ရွှေတန်လွင်ကုမ္ပဏီကိုရည်ရွယ်ထားတာဖြစ်တယ်လို့သတင်းစာတွေကရေးသားခဲ့ပါလေ။လွတ်တော်ကိုယ်စားလှယ်10ဦးနဲ့ပြည်ညာရေးဝန်ကြီးဦးရဲထွတ်တို့လွတ်တော်အတွင်းမှာအခြေအတင်ဆွေးနွေးခဲ့တာကိုမှတ်တမ်းတင်ဖို့ပြည်တော်စုလွတ်တော်ကဆုံးဖြတ်လိုက်ပါတယ်ခင်ဗျာ။